အနာသိန်းစစ်ကောင်စီကပီပီလို့ခေါ်တဲ့အလဲပတ်တကယ်ကူးလက်မှတ်နဲ့ပြပကိုထွက်ခွာမဲ့လူငယ်တွေအမျိုးသမီးတွေကိုပိတ်ပင်တာတင်းကျပ်တာတွေပြန်မလာရင်မိသားစုကတာဝန်ယူရတာတွေကိုလှောက်ခိုင်းနေတယ်လို့ခီးသွားတွေကပြောရို့ပြောပါတယ်မအေးမှသတင်းပေးပို့ထားပါတယ်ညာ
မြန်မာစစ်ကောင်စီကပီပီလို့ခေါ်တဲ့အလဲပတ်နိုင်ငံကူးလက်မှတ်နဲ့ပြပကိုထွက်ခွာမဲ့လူငယ်တွေအမျိုးသမီးတွေကိုပိတ်ပင်တာတင်းကျပ်တာတွေလုပ်နေရမှာမှတ်ပုံတင်သိမ်းဆည်းထားတာတွေအပါအဝင်ပြမလာရင်မိသားစုကတာဝန်ယူရတာတွေကိုပါလောက်ခိုင်းနေတယ်ဆိုပြီးမြန်မာလူငယ်တူကပြောပြပါတယ
်အခုလက်ရှိကသူတို့လေသိမ့်ပါကအသက်23ဝန်းနေဟို23ဝန်း35အတွင်းကဟိုပြည်ပြည်ဆောင်နဲ့အပြင်ထွက်ချင်းသူတို့ဟိုအဲ့ဖက်ချင်းထွက်တဲ့နိုင်ငံဟိုသူတို့သတ်မှတ်ထားတဲ့အထောက်အထားတွေပြည်သူပါမယ်အသွားပြန်နေလက်မှတ်ကဲဟိုတယ်ဘုခင်လောက်ထားတဲ့အာရင်ပြီးွားရင်ဒီဘက်မှာမြန်မာနိုင်ငံဘက်မှာဆိုရင်တော့အတွားမဲ့လူရဲ့လူငယ်ဆိုရင်အမိပါရဲ့အမခံချက်ကိုအမခံချက်နဲ့လုပ်ခဲ့ပေးရတယ်ပြီးတော့မြန်မာနိုင်ငံသားမှတ်ပုံတွေကိုသူတို့ဒီမှာထားခဲ့ပေးရတယ်
ဥရန်ဥပဒေကိုမကြိုက်လို့အနည်းဆုံးထိုင်းနိုင်ငံကိုထွက်ပြီးထွက်ပြေးနေကြတဲ့လူငယ်လူရဲတွေကိုအဓိကပြစ်မှတ်ထားပြီးစစ်ဆေးနေတာဖြစ်ပါတယ်ဗီဇာမလိုပဲပတ်စပို့ရှိအောင်နဲ့သွားလို့ရတဲ့ထိုင်းနိုင်ငံအပါအဝင်အိန္ဒိယချင်းနိုင်ငံတွေကိုသွားတဲ့အခါမှာလည်းလူရင်ကအသွားပြန်စရိတ်တွေဟုတ်တယ်ဘုကင်ယူခိုင်းတာတွေလုတ်ခိုင်းနေတယ်လို့လည်းဆိုပါရဲ
့ဟုတ်တိုင်းဆုံးမဲ့ဆိုရင်တို့ဟိုလေလမအကောင်အပြန်ရယ်ဆုံးမဲ့နည်းရယ်ဒီဟုတ်တယ်ဘုကင်ရယ်အတိအကျတို့ပြပေးရတယ်ဟုတ်အရင်လူလူငယ်တဲ့တုံးလေးငါးလားကတော့ဆုံးမဲ့နည်းရတော့ဒေါ်လာ900ဒါမှမဟုတ်ရင်ဘတ်3000ပေါ့နော်ဆုံးမဲ့ရှိရတော့ဒေါ်လာ900ခမောက်ဟုတ်ဒူဘိုင်းရကျတော့ဟိုပီပီနဲ့သွားလို့မရတော့ဘဲနဲ့သွားချင်ရင်ကျွန်တော်တို့ဒီသူတို့တရားဝင်အခွန်ဆောင်ဆောင်ပြီးတော့သူတို့ဟိုဘက်ကနေပြီးတော့တရားဝင်အလုပ်ခေါ်တာပါမင်းနဲ့မှသွားလို့ရတာပြီးတော့ပီပီဆောင်နဲ့သွားလို့မရတော့ဟိုပီဂျီဆောင်နဲ့သွားမှရမှာခင်ဗျအ
ခုရပိုင်းအတွင်းဒူဘိုင်းနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေစီကိုအလေပတ်ဗီဇာနဲ့ခရီးထွက်နေသူတချို့ဟာ၄စိတ်မှပဲစစ်ဆေးခံနေရပြီးပြန်လွတ်တာတွေကိုကြုံနေရတယ်လို့ဆိုပါတယ်အခုဆိုရင်စစ်ဆင်းမှုတွေတင်းကျပ်နေပြီးအတော်များများကိုတော့လေစိတ်ကနေထွက်ခွာခွင့်မပေးသလိုစစ်မှုထမ်းဥပဒေထွက်ပြီးတဲ့နောက်စစ်မှုထမ်းဖို့ပါလာသလားဆိုတာကိုလည်းမေးမြန်းသလိုနေရပြန်လာမလားဆိုတာကိုလည်းမေးမြန်းစစ်ဆေးခဲ့တယ်လို့ဆိုပါတယ်။နေရပြန်လာဖို့ကိုလည်းအုတ်ထိန်လူမိဘကိုအကြက်ကန်ပြီးလက်မှတ်ထိုးခိုင်းတာတွေလည်းလုပ်ခိုင်းခဲ့တယ်လို့ဆိုပါတယ်။တင်းကျပ်မှုတွေများလာတဲ့အတွက်နေဆက်ဝင်ပေါက်ထွက်ပေါက်တွေကနေတရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသားတွေဟာနေ့စဉ်ဝင်ရောက်လာနေပြီးနေ့စဉ်လည်းအစုလိုက်ပြုံလိုက်ဖမ်းဆီးခံရပါတယ်ရှင်